ဒီကနေ့ကြောက်တဲ့ဇူလိုင်လ19ရက်အာဇာနည်နေ့မှာစစ်ကောင်စီကနိုင်ငံတော်အခမ်းအနားကြီးမှုကျင်းပခဲ့တယ်လို့မြန်မာနိုင်ငံနေရာတော်တော်များများမှလည်းတက်ကြွလှုပ်ရှားသူတွေကအာဇာနည်ခေါင်းဆောင်တွေနဲ့နှွေဦးတော်လန်ရေးမှကြာဆုံးခဲ့သူတွေအတွက်အလေးပြုတဲ့အစီအစဉ်တွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်။
ဒီနေ့ကြောက်ရွံ့တဲ့85နှစ်ပြည့်အာဇာနည်နေ့အထိမ်းအမှန်နိုင်ငံတော်အခမ်းအနားကိုတော့ရန်ကုန်အာဇာနည်ဗိမာန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမတွေ့ရပါဘူး။ဒါ့အပြင်ထိမ့်သိမ်းခံနေရတဲ့ဒေါ်အောင်ဆန်းစုကြည်တက်ရောက်တာလည်းမရှိပါဘူး။ဗိုလ်ချုပ်အောင်ဆန်းရဲ့ဥပဝင်မိသားစုတွေကိုစားအခမ်းအနားကျင်းပရေးကော်မတီဝင်တွေကလွမ်းသူပန်းခွေချခဲ့တယ်လို့သိရပါဗျ။ဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဖြစ်သူဦးအောင်ဆန်းဦးကိုစားပြုတဲ့ပန်းခွေချခဲ့တာပါရန်ကုန်မြို့မှာတော့လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနည်ဟာကိုဦးမကားဆိုတဲ့စာတန်းကန်ဆောင်ပြီးကျောင်းသားများတပ်မကပူးပေါင်းအဖွဲ့တွေနဲ့စစ်အာဏာရှင်စနစ်စန့်ကျင်ရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာလျက်တပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အပြင်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပကြပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးအသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုခြင်းလို့အခုလိုဆောင်ပုံးတဲ့ဆန္ဒပြမှုတွေအခမ်းအနားတွေလုပ်ခဲ့ကြတာလို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်က VOE ကိုပြောပါဗျာ။အ
ဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနည်ကိုယ်ဦးနဲ့ဆွဲကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြလဲရှင်ဗျ။ဒါပေမဲ့အဓိကတော့ကျွန်တော်တို့ဒီမှာပေးခြင်းတဲ့ message ကတော့လူမျိုးကြီးဝါဒဖျက်ရှားပြရတာအာဇာနည်ကိုယ်မကဆွဲဟာအဓိကတော့ကျွန်တော်တို့ဒီနိုင်ငံမှာအာဇာနည်လို့ပြောလိုက်လို့ရှင်ကျွန်တော်ဘူကြောင့်ဆန်ပေါ့နော်။ဘူကြောင့်ဆန်တယောက်ကိုထဲကိုဝင်မြင်ကြတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနည်ကိုယ်ဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်။ဘာသာခြားတွေလည်းပါခဲ့တယ်နော်။အခုဒီကာလမှာဆိုလို့ရှင်လည်းဒီအာဇာနည်လို့ပြောလာလို့ရှင်ကျွန်တော်တို့ကလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဘဲနဲ့လူတော်လိုင်းကာလမှာဆိုရင်တိုင်းသားတွေလည်းအများကြီးပေါ့နော်။ဒီလိုအာဇာနည်နဲ့ပတ်သက်လာတဲ့တိုင်းသားတွေလည်းအများကြီးထပ်ပြေကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာပေါ့နော်။အဲဒါလေးကိုပဲအဓိက message ပေးချင်တာပါလား။
ရန်ကုန်မြို့လမ်းစုံလမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆင်မှုတချို့ရှိနေပေမဲ့တက်ကြွလှုပ်ရှားသူတွေဘက်ကရားတလူလျက်တပြက်ဆန္ဒပြခဲ့ကြတာပါမန္တလေးမြို့မှာလည်းမြို့ရင်းအသွားလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတူကပြောပါတယ်ဒေသခံကာဝေးရေးအဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်းမြို့နယ်တွေမှာလည်းချီတက်ဆန္ဒပြမှုတချို့ရှိပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူစစ်အာဏာသိမ်းမှုစန့်ကျင်ရေးတိုက်ပွဲဝင်ခဲ့ကြပြီးကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကိုပါချီတက်ဆန္ဒပြအလေးပြုခဲ့ကြတာလို့စလင်းကြီးမြို့နယ်စစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်သူတူက VOE ကိုပြောပါတယ်
။ဘိတ်ကဖြတ်တယ်ဗျအခုမနေ့ကပိတ်တွေလည်းဖြတ်ပြီးကြပြီညနေခင်းထွက်ဖို့ဘိတ်တွေလည်းရှိကြတယ်ဗျ။ကျွန်တော်တို့အာဇာနည်85နှစ်ပြည့်ချိန်ရတုပေါ့နော်အဲ့ဒီဒီလက်ရှိအာဇာနည်ကိုရမှုပဲနဲ့အဲချေဆက်ဆက်တမိုင်းဆက်ဆက်အာဇာနည်ကိုကျွန်တော်တို့ဂုဏ်ပြုရတဲ့အပြင်အာဇာနည်မျိုးတည်ယူမရှိဆိုရဲကြွကြော်တမ်းမှာပန္နာတွေပြီးရင်အာဇာနည်တို့ရိုးဖြင့်ဖက်ဒရယ်အလန်တော်လွတ်ပြီးသားဆိုရဲဒီစာသားတွေခြံဆွဲပြီးခြိတတ်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာဇာနည်တို့ကျွန်တော်တို့ကွန်ပျူတာအစီအစဉ်တွေဆောင်ရွက်ကြတယ်ဗျပြီးရင်တော့အာဒီစနေ39မိနစ်မှာဟွန်ဒီတာရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့ဆောင်ရွက်ကြတယ်ခေါ့
အာဇာနည်ခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူနိုင်ငံအတွက်နောက်ထပ်အသက်ပေးလှူရယူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာဖို့မျှော်လင့်ပြီးအာဇာနည်နဲ့ကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တို့ကပြောပါတယ်
။25နှစ်ပြည့်အာဇာနည်နေ့ပေါ့နော်။ကျော်ရတာတော့ကျွန်တော်လက်ရှိအာဇာနည်နေ့ကကျွန်တော်အာဏာသိမ်းခံရတဲ့ခြေနေနဲ့အာဏာသိမ်းမှုတွေကျွန်တော်ကာလခြေနေနဲ့ကြုံကြိုက်နေတဲ့ကာလဖြစ်တယ်လို့ပဲလက်ရှိတော်လည်းဒီမှာလည်းဒီကျွန်တော်အာဇာနည်ကြီးထပ်ပြီးတော့ညစွာဟိုရှိနေရပါတော့ရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောင်နာကမှဒီကုက္ကဲတူတော့အာဇာနည်ပြီးညစွာမရှိတော့ဘဲနဲ့တကယ်ကိုကျွန်တော်တို့မျိုးကြီးတဲ့အရွယ်ပြည်အောင်စုရရှိဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်တို့လူလူတည်းအလုံးမဲ့ပူပေါင်းပါဝင်စီခြင်းနဲ့ပေါ့လေအဲစီခြင်းနဲ့ပြီးတော့ဒီစာဆုံးသွားခဲ့ကြတဲ့အာဇာနည်ပြည်ကောင်းတွေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်ပြည်ကောင်းတွေရဲ့မျိုးကြီးတဲ့လို့ရစိတ်သက်သာတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရည်ပြီးရင်တော့အာဂါနီပြေကောင်းနေတော့တမလောင်းနေပြီးတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီကြည့်ဟိုကြည့်နိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့အနေနဲ့တော့ပြည်သူအားလုံးပြောချင်ပါတယ်လက်ရှိပကတိတော်လိုင်းကြီးမှာလည်းနေ့စဉ်ရက်ဆက်ဆိုသလိုပဲဒေတာတတိတာမှုတတိတာ ပြဆက်နေရတဲ့အာဇာနည်တွေရှိနေပြီးတော့ဒီဥစ္စာတွေကျွန်တော်အများဆုံးမရှိတော့ပဲတကယ်ကိုလို့မျိုးရတဲ့အတိုင်းတစ်ခုဖြစ်ချင်ပါတော့ဗောန
စကိုင်းတိုင်းကလေးမျိုးမှာလည်းအကြဆုံးအာဇာနည်တွေကိုအလေးပြုတာနဲ့အတူဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲလုပ်ခဲ့ကြပါတယ်ကလေးမျိုးဟာဆရာနာသိမ့်စကလေးကဆရာနာသိမ့်မှုစန့်ကျင်ရေးအတွက်အပြစ်အခက်အဖမ်းဆီးတွေကြားမှာရက်ပေါင်း928ရက်တိုင်ပြည့်ရက်မရှိချီတက်ဆန္ဒပြခဲ့တာပါလုံးကြုံရင်တင်းကျပ်နေတဲ့အခြေအနေကြားတွေကရသလိုလျှက်တပြက်ဆန္ဒပြခဲ့ကြတာလို့ကလေးမျိုးပင်မတပိတ်ကအမျိုးသမီးတပိတ်ခေါင်းဆောင်တူက VOE ကိုပြောပါတယ်
ကျမတို့ဒီနေ့ဟိုမြို့ပေါ်ကြီးမှာတော့ထွက်ဖို့လုံးဝအဆင်မပြေဘူးပေါ့နော်ဒီမြို့ပေါ်မှာအကုန်လုံးနေရာနဲ့မှာဟိုဆက်ကဆက်ကရှိထားတယ်ဆိုတော့ကျမတို့မြို့ပေါ်မှာမရှိဘူးမြို့အပြင်ဘက်လောက်မှာကျမတို့ဟိုလွမ်းတူပန်းခွေနှစ်ခွေရဲဟိုဖျောင်းနိုင်ထွန်းနဲ့ဟိုဇူလိုင်စပိုးမှာကြာသွားတဲ့ရဲအာခေါင်းဆောင်နေနဲ့အခုမြို့တော်နိုင်ကြီးမှာကြာသွားတဲ့ဟိုသူရဲကောင်းတွေအတွက်ကိုကျမတို့အလေးပြုတယ်ဖျောင်းနိုင်ထွန်းပြီးနေစီပန်းနဲ့ဟိုလွမ်းတူပန်းခွေနှစ်ခွေနဲ့အဲ့လောက်ပဲလုပ်နိုင်ခဲ့ပါတယ်ဗျအလုံးစုံရေးချင်းတွေတော်တော်ကိုတင်းကျပ်တယ်ဗျာကျမတို့ဘလို့မှမျိုးပေါ်လုံးဝလှုပ်ရှားလို့မရတဲ့အနေအထားဖြစ်နေတယ်နေရာအနှံ့မှာသူတို့လေအကုန်လုံးဟိုစနေတယ်ပေါ့မင်းတကယ်ဆက်အဆိုကျမတို့တွေခုမျိုးပေါ်ကိုတွားဖို့ကျမတို့ဟိုတော်လန်တဲ့ကနေပေါ့နော်ခက်ခက်ခဲခဲတွားခဲ့ရတယ်ပေါ့နော
်တဝယ်ပြည်သူကာကွယ်ရေးအဖွဲ့တွေကလည်းအာဇာနည်တိုင်းတမိုင်းမသေးဆိုပြီးတော်လန်ရေးကာလမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုအလေးပြုတဲ့အစီအစဉ်ပြုလုပ်ခဲ့ပါတယ်85နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာတော်တော်များများမှာပြုလုပ်ခဲ့ကြပေမဲ့တချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘေးလွတ်ရာပြေးလွှားနေကြရပါတယ်။ဇူလိုင်လ18ရက်မနေ့ညနေကတည်းကစစ်ကောင်စီရဲ့စစ်ရေရင်အုပ်စုဟာချင်းတွင်းမြစ်ကြောင်းအတိုင်းစံတက်လာလို့မြစ်အနီးနားမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာ2000ဝန်းကျင်လောက်ရှိနေပြီလို့ကဏီဒေသခံတို့ကပြောပါတယ်။
အာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးသွားကြတဲ့အာရီအက်ရှင်ပြည်သူလူထုကိုဒါဥမျိုးတက်နေနဲ့ဒါပါတီလောက်ကြတယ်အဲဒီကာဟွန်ဟွန်တီတာတွေဆိုဆိုင်ကယ်တွေဟွန်တီတာတွေညင်တက်လေးကျူတာတွေဒါမျိုးတွေလှုပ်ဆောင်တာမျိုးတွေရှိတယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဒီအနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချင်းနှမြစ်ကြောင်းပေးမှချင်းတဲ့ကြီးဝါတွေကတော့ဒီဘေးလွတ်ရာကိုဟိုရှောင်တိန်မှုတွေနဲ့သူတော်တော်လေးကိုဖြတ်နေကြရတယ်ပေါ့ရှောင်တိန်မှုတွေအများကြီးလုပ်နေကြရတာ
စစ်ကောင်စီကဦးစီးပြီးရန်ကုန်မှာလှုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဒုတိယအဖိုးမှူးကြီးစိုးဝင်းဦးဆောင်တက်ရောက်ပါတယ်ဒါအပြင်ရန်ကုန်မြို့ပေါ်မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအုပ်အော်ဆွဲတာတွာလာနေတဲ့ရင်တချို့ဟွန်တီတာနေအိမ်တချို့အလံတိုင်ဝက်လွှင့်ထူတာတွေရှိခဲ့ပါတယ်အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်တို့ကိုအများပြည်သူတွေအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနေပါတယ်လို့လည်းသိရပါတယ်ရှင်